မြန်မာနိုင်ငံမှာသမရဦးသိန်းစိန်ရဲ့၃နှစ်တာတည်တံ့ကာလအတွင်းနိုင်ငံရေးအတိုက်အခံတွေအပေါ်ဂရုတချို့မပြေဝနိုင်သေးဘူးလို့ပြည်ပရောက်88ခေါင်းဆောင်ဟောင်းတူဖြစ်တဲ့ဦးမိုးသီးစွန်ကပြောပါတယ်။ရန်ကုန်မြို့မှာ VOA Editor ဦးသားညွန်ဦးကတွေ့ဆုံမေးမြန်းထားတာ
ပါ။အခုကုမိုးသီးစွန်တို့ဒီပြည်တွင်းပြောင်းလာဆိုကနှစ်နှစ်လောက်ရှိပြီတဲ့နဲ့။ဒါပြီးအဝင်ထွက်လောက်တာပေါ့နော
်။
နိုင်ငံတော်သမရကအခုကသူအစိုးရဖွဲ့နေတာ၃နှစ်ကာလတည်းရောက်လာပါပြီ။အဲ့တော့ဒီကာလအတွင်းမှာသူတို့အနေနဲ့ဒီပြည်ပရောက်နေတဲ့ဒီမိုဆီအင်အားစုတွေသူဖိတ်ခေါ်တယ်နိုင်ငံရေးလုပ်ငန်းစဉ်မှာပြည်ဝပါဝင်ပတ်သက်ခွင့်ပေးပါတယ်ဆိုတာကိုအထက်ထပ်ပြောထားတယ်။အဲ့တော့ကုမူသီစံတို့အခုရောက်လာတာတကယ်ပဲသမရပြောသလိုပဲနိုင်ငံရေးမှာပြည်ဝပေါ့ကူပေါင်းဆောင်ခင်ရရလား
။ဟုတ်အဲ့ဒီသူပြောတဲ့စကားတဝက်တော့မှန်တယ်ဗျာတဝက်ကမမှန်သေးဘူးပေါ့နော်။တဝက်မှန်တယ်ဆိုတော့ကျွန်တော်တို့ပြန်လာခွင့်ရှိတယ်။ကျွန်တော်စီဝေးတော်များတက်ခွင့်ရှိပါတယ်ကျွန်တော်တို့ရဲဘော်တွေလုပ်တဲ့စီဝေးပေါ့။နောက်ကျွန်တော်မြင်နေတဲ့အမြင်တွေလည်းကျွန်တော်ပြောနေပါတယ်သတင်းစာတွေမှာဖတ်ရမှာပေါ့နော်။အဲ့ဒီလိုပြောဖို့အတွက်လည်းကျွန်တော်ကဘာလို့မှအနောက်ချက်မရှိပါဘူး။အဲ့ဒါလည်းဒါဒီလိုလွတ်လပ်စွာပြောခွင့်လည်းရှိတယ်။ဒါပေမဲ့ပြဿနာကျွန်တော်တို့ဒီနိုင်ငံရေးလှုပ်ဖို့အတွက်ပေါ့နော်။အတွက်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့လိုအပ်နေတဲ့နိုင်ငံသားပြန်လျှောက်ထားတဲ့ဟာတွေကအခုလက်ထိချမလာဘူးပေါ့နော်။ချမလာဘူး။ဘယ်တော့ချလာမှလည်းမသိဘူးပေါ့။အဲ့လိုဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ပြင်ဆင်ရမယ့်ဟာတွေနိုင်ငံရေးအသင်ပင်အတွက်ဟဲ့လားလူမှုရေးအသင်ပင်တွေအတွက်ပြင်ဆင်ရမယ့်ဟာတွေအတွက်ကိုကျွန်တော်ပြင်ဆင်ခွင့်အပြည့်အဝမရဘူး။ဥပမာပြောမယ်ဆိုရင်ဥပမာကိုအောင်သူငယ်ကောင်းသူငယ်တို့ဆိုတော့ဗဟုအဖွဲ့ကကိုဝင်းမင်းတို့အစိုးရကိုဒီလိုပြန်လာခွင့်2010မတိုင်မီတည်းကသူတို့ကူညီခဲ့တယ်ကျွန်တော်အဖွဲ့မှာဒီလိုခရာလုပ်ခဲ့ပါတယ်တရားဝအတွင်းမှုလုပ်ခဲ့ပါတယ်သူတို့ပြန်သွားတယ်ပြန်သွားပြီးတော့ဒီတတ်နိုင်သမျှသူတို့ကူညီပေးကြတယ်အစိုးရအဖွဲ့သူတို့အစိုးရလည်းခိုင်းတာလည်းအများကြီးရှိပါတယ်အဲသူသဖြင့်ဒီလိုတင်နန်းပိုင်းတွေပေါ့နော်ဗဟုအဖွဲ့အဲ့တော့အဲ့ဒီမှာဆိုရင်သူတို့ဆိုနိုင်ငံသားပြန်ချမပေးသေးဘူးသူတို့ဆိုနိုင်ငံသားဘယ်နိုင်ငံသားမှလည်းသူတို့မခံယူခဲ့ဘူးအဲသူတို့ travel document တွေသူတို့ကင်ပြီးတော့ရှောက်သွားခဲ့ရတယ်အဲ့တော့ကိုတိုင်းပြည်ပြန်ပွင့်လင်းလာပြီဆိုတော့သူတို့ပြန်လာတယ်ပြန်ကူတယ်မပွင့်ခင်ပေါ့2010မတိုင်မီတည်းကဆိုတော့နှစ်နှစ်သုံးနှစ်လောက်ထဲကသူတို့ကူညီခဲ့ပါတယ်။အဲ့လိုကူညီခဲ့တဲ့လူတွေတော့မှခုနိုင်ငံသားပြန်မချပေးဘူး။တချို့ကြတော့ပြန်ချပေးတာရှိတယ်။တချို့ကြတော့လည်းရသွားတဲ့လူတွေကရသွားတယ်။ဆိုတော့အဲ့တော့ပြန်လာတဲ့လူတွေအတွက်တော့မှအစိုးရက divide and rule ပေါ့ဗျာ။ခွဲပြီးတော့အဲလုံနေသူဖြစ်နေတာပေါ့နော်
။ဟုတ်ကဲ့။လွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်လို့ဘယ်လိုရှိပါလဲ
။လွတ်လပ်စွာသွားလာခွင့်တော့သွားလို့ရပါတယ်။ကျွန်တော်သွားပါတယ်တနိုင်ငံလုံးနှီးပါတော်တော်များများပေါ့နော
်ဟုတ်ကဲ့ခုနနိုင်ငံသားခွင့်ရေးကိစ္စပါကျွန်တော်ကနိုင်ငံသားခွင့်ရေးလို့ဘာကြောင့်ပြောရလဲဆိုခုနနိုင်ငံရေးမှာပါအောင်ပတ်သက်ခွင့်ပေါ့မှာယူကောဥပဒေမှာဆိုလို့ရှိရင်ပြည်တွင်းပြည်မြန်မာနိုင်ငံတည်းမှာနေ10နှစ်တက်တန်းရှိတဲ့လူမှာ
အေးပေါ့အဲ့ဒါလည်းကန့်တတ်ကိစ္စ
ပေါ့အဲ့ကန့်တတ်ပေါ့အဲ့ကန့်တတ်လူများကြတော့
အဲ့ဒီအခြေခံဥပဒေမှာအဲ့ဒီဘိုင်းနေရာလည်းပြင်မပေးသေးဘူးပေါ့နော်အခြေခံဥပဒေမှာပြင်မပေးတဲ့အတွက်နံပါတ်1ကျောင်းနိုင်ငံသားကတ်တယ်လည်းမရသေးဘူးနံပါတ်2ရလာပြီဆိုရင်တော့ကျွန်တော်2015ယူကောဝင်ကျင်တယ်အဲ့ဒါဆိုဒီဥပဒေကကျွန်တော်ယူကောပုံလို့မရအဲ့တော့ကျွန်တော်တို့နဲ့ဒူပါနိုင်ငံသားရောက်ရတဲ့ကျိုးဒီရဲဘော်တွေပညာရှင်တွေရှိတယ်ဟိုကျိုးဒီတိုင်းပြည်အတွက်ပြန်ပြီးပြန်လည်တိဆောက်ရေးလုပ်ပေးခြင်းတဲ့ရဲဘော်တွေရှိတယ်ဆိုတော့သူတို့အနေနဲ့ကဒီ constitution ရအခြေခံဥပဒေဆိုသူတို့ဝင်ပြီးတော့ယူကောက်ပေါ်ဝင်လို့မရအောင်ဖြစ်တယ
်ဟုတ်ကဲ့အဲ
့ဒါလေးအဲ့ဒါလည်းပြင်ပေးဖို့လိုတာပေါ့
နောက်ချက်ကတော့ဝေဖန်မှုပေါ့ဆူရောက်ကိုဝေဖန်ပြောကြအောင်အရင်ကတော့တောက်လျှောက်ပြီးပါဒီမိုစီဖွဲ့စည်းတွေကတကယ်ကိုပြင်းပြထန်ထန်
ပြောလာတယ်
ဆိုရအောင်ပြောလာခဲ့လို့ရောပြည်တွင်းမှာပြန်ရောက်လို့ရောအဲ့လောက်ထိပြောရေးဆိုခွင့်ရှိရလားဒါမှမဟုတ်ကိုယ့်အကူပဲတုံတောင်းပြန်လို့ကြလာ
အများစုကတော့ပြောရေးဆိုခွင့်တော့ရှိပါတယ်အများစုကကိုယ့်အကူပြန်တုံတောင်းလို့ကြတယ်လူကပိုများတယ်ကျွန်တော်တို့ကတော့ပြောတဲ့နေဟာတော့ပြောနေပါတယ်ဆိုတော့ဘာလို့တုံတောင်းလို့ရလဲဆိုတော့ကလူပြင်းပြထန်ထန်ပြောလိုက်နောက်တစ်ခေါက်လာရင်ငါ့ကိုဗီဇာများမြင်မလားပေါ့အဲ့တော့ဗီဇာမပေးတော့ဘူးဆိုတာမျိုးအဲ့တော့ဗီဇာတော့ပေးမယ်တော့ဒီအစိုးရအနေနဲ့တော့ဒီကြံ့ရွယ်ထားတယ်ပေါ့နော်ပြောနေတယ်သို့တော့တချို့ဘက်မှာဒီ administration ပေါ့အုပ်ချုပ်ရေးဘက်၊တန်ယုံတွေဘက်မှာ bureaucracy တွေရှိတယ်။အဓိကပြည်ထရေးရဲ့တာဝန်ရှိတာပြီးတော့ကျွန်တော်တို့ဒီ immigration ရဲ့အဲ့ဒီနှစ်ခုကြားထဲမှာတယောက်နဲ့တယောက် volleyball လေးတွေပုံနေကြတဲ့ခါကျတော့သေသေးချာချာမြန်မြန်ထက်ထက်လုံမပေးရလည်းရှိသေးတယ်။ဥပမာဂျပန်ကမြန်မာတော်တော်များများဒုက္ခရောက်နေတယ
်။ကုမူသီစုံဆိုအခုဆိုတစ်နှစ်ကျော်လောက်မြန်မာနိုင်ငံထဲမှာလာပြီးတော့နိုင်ငံရေးပြန်လုပ်နေတယ်။အဲ့တော့နိုင်ငံရေးရောက်တော့ထက်ထက်ဝင်ဝင်လုံနိုင်ွယ်ရှိလားဥပမာဆိုဆန္ဒပြတဲ့ကိစ္စမျိုးတွေမှာပါဝင်ပတ်သက်တာပေါ်မှာကန့်သက်ခံရတာမျိုးတွေပဲတိုင်ပြီးတော့ကြောက်ရလား
အခုကျွန်တော်ကိုနဲ့ကိုကဟိုဟာပေါ်ဟိုဘက်လည်းမဟုတ်ဒီဘက်လည်းမဟုတ်ဖြစ်နေသေးတယ်လေအဲ့တော့ကိုကကိုလည်းထိမ့်သိမ့်နေရတဲ့အပိုင်းတွေလည်းရှိတယ်ဆန္ဒပြဖို့ကျွန်တော်သွားပေါင်းပူပေါင်းမယ်ဆိုလည်းပူပေါင်းလို့ရတယ်သို့တော့ကျွန်တော်အဲ့လိုသွားပူပေါင်းလိုက်ရရဖြင့်ကျွန်တော်အခုလျှောက်ထားတဲ့နိုင်ငံသားမှာပြန်လျှောက်လာမှုမှာသူကစောင့်ကြည့်နေတယ်လို့ဖြစ်နေလေကျွန်တော်အချိန်ကဥပဒေအရပြန်လာတဲ့ဒီအစိုးရဆုံးဖြတ်ချက်နဲ့ပေးတာမဟုတ်ဘူးကျွန်တော်ရဲ့နေမှုထိုင်မှုကိုစောင့်ကြည့်နေလို့ဖြစ်နေဒါအစိုးရရဲ့62ကနေခဏတိအဆက်ဆက်မှားယွင်းခဲ့တဲ့ policy ဖြစ်နေတာပေါ့ကျွန်တော်ရဲ့နေမှုထိုင်မှုကကျွန်တော်ဘယ်လောက်ထိဟဟလာကိုအပရိတ်လုပ်လဲမလုပ်လဲအဲ့လိုမျိုးတွေပေါ့ဆိုတော့အဲ့ဒါလို့ဆိုလို့ရှိရင်ဒါကတကယ်ပြောင်းလဲမှုကြီးဆိုတာပြောရခက်တာပေါ့
ကုံမိုးသီးစဉ်ကခုဗမာပြည်ရောက်တဲ့တစ်နှစ်ကျော်ပြီဒီမတိုင်ခင်ကဘလူးညှော်ညှော်လင့်ထားပြီးတော့ဗမာပြည်တော့ပြောင်းဝင်ခဲ့တာလေအဲ့ညှော်လင့်ချက်တိုင်းကအခုဖြစ်ရလား
အဲ့ဒီတိုင်းပါမဖြစ်သေးဘူးပေါ့အဲ့ဘရမညှော်လင့်ချက်ကျွန်တော်ဆွေးနွေးချက်ဒီမှာပြန်လာပါနိုင်ငံရေးလုပ်ပါပြီးတော့ကျွန်တော်တို့နိုင်ငံသားခွင့်ပြန်လျှောက်မယ်ဆိုရင်ပြေးပါမယ်ဒီဘက်ကနိုင်ငံသားဆောက်ထားမှုလည်းမဆွန့်လွတ်ပါနဲ့ဟုတ်ပြီးတော့ဒီဘက်ကတည်ကြပေါ့ရပြီဆိုမှဟိုဘက်ဆွန့်လွတ်ပါဆိုပြီးတော့ gentleman agreement တွေပေါ့နော်ပြီးတော့တွေ့ကျင်တဲ့လူနဲ့တွေ့ပါနော်လားဒီကိုယူဆချက်တွေထုတ်ဖော်ပြောနိုင်ပါတယ်ပေါ့အဲ့ဒီဘိုင်းနေမှာတော့ရတယ်သို့တော့မရသေးတာနိုင်ငံသားဖြစ်မှုတွေမှာမရသေးဘူးပေါ့နော်ဆိုတော့ဒါတွေကိုလည်းမြန်မြန်ထက်ထက်ချမှတ်ပြေးစီတင်အဲ့ဒါဆိုရင်ကျွန်တော်တို့ကလည်းတရားအဖွဲ့ကျွန်တော်ပါတီထူထောင်ဖို့လိုတယ်အဲ့တော့အခုကျွန်တော်မထောင်နိုင်သေးဘူးဖြစ်နေတယ်ပြီးတော့ကျွန်တော်ဒီနိုင်ငံရေးပါတီအတွက်စီယုံရေးတွေကျွန်တော်ဆက်လုပ်ရတော့မယ်ဒီ2015အတွက်ကျွန်တော်ရွေးကောက်ပွဲဝင်ခြင်းနဲ့ပြီးတော့တိုင်းပြည်အတွက်ပြုပြင်ပြောင်းလဲရမယ်စီးပွားရေးလူမှုရေးနိုင်ငံရေး policy တွေကျွန်တော်တို့ပြောခြင်းနဲ့အဲ့တော့ကျွန်တော်ရွေးကောက်ပွဲဝင်ရမယ်ဒီကိုယ့်ရဲ့ constituency တွေနေမြေတွေနဲ့ထိတွေ့ရမယ်ဒေတာဖွံ့ဖြိုးရေးတွေသူတို့ပြည်သူလူတွေနဲ့နှံ့နာချက်တွေကျွန်တော်တို့ပြောရမယ်အဲ့လိုပြောကျင်တဲ့ဆန္ဒတွေလည်းကျွန်တော်မှာအပြည့်အဝရှိတယ်
အဲ့တော့အဲ့လိုကိုမိုးသီးဆန္ဒရှိတဲ့နိုင်ငံဆက်လုပ်ဖို့ကိစ္စကိုအခုလိုဖြစ်နေတဲ့အခြေအနေကိုစောက်ဝင်ဂါဇာကအာဏာပိုင်နေတဲ့ဟောထပ်ပြီးတော့ဆွေးနွေးညှိနှိုင်းတာပြော
ဒီကြားထဲမှာကျွန်တော်တို့တော့ထပ်ဆွေးနွေးပါမယ်ဆွေးနွေးတဲ့အခါမှာလည်းအရင်ကတော့ကျွန်တော်တို့တွေ့ခဲ့တာတွေရှိပါတယ်တဆိုင်ဟာလူကြီးတွေနဲ့ okay လုပ်ပေးပါမယ်လို့သူပြောကြပါတယ်ဒါပေမဲ့ခွင့်ပြုတော့ဖြစ်မလာသေးဘူးပေါ့
နောက်တစ်ပိုင်းကတော့ဒီပြည်တွင်းမှာငွေရှိပြီးသားအဖွဲ့အစည်းတွေပါကုမ္ပဏီစုံလို့ရှိရင်88ကထင်ကြီးကောင်းဆောင်တူပါပဲဒီမှာပြည်တွင်းမှာလည်း88အဖွဲ့အစည်းတွေရှိတယ်တခြားနိုင်ငံရေးပါတီတွေရှိတယ်ဖွဲ့စည်းတွေရှိတယ်ပြည်တွင်းကအဖွဲ့အစည်းတွေကကုမ္ပဏီစုံဝင်ကားစားမှာငွေထွေးမရှိဘူးဆိုတဲ့ဝေဖန်ချက်တွေအများကြီးရှိပါတယ်နောက်ပိုင်းမှာအခြေအနေလို့ရှိပါတ
ယ်နောက်ပိုင်းမှာတိုးတက်မှုတွေတော့ရှိပါတယ်ကျွန်တော်ဒါပထမပိုင်းတော့ဒါဖြစ်လေဖြစ်တာရှိတဲ့သဘောပေါ့ဗျာကျွန်တော်တော့ဝေးကွာနေတာကြာလာတဲ့အခါကျတော့တော်တော်အေးဆက်တဲ့အပိုင်းတွေပေါ့နော်အဲ့တို့ကိုတိုက်ကလည်းထောင်နေတယ်ကြာနေကြတဲ့ခါကျတော့ကျွန်တော်တို့ပတိဘက်ကဘာလုပ်တယ်ဆိုတော့ information တွေမရအောင်လေဆိုတော့ထောင်ကြတာလည်းနှစ်ပေါင်းအများကြီးကြာနေတာဟုတ်ဆိုတော့လွတ်လာတဲ့နောက်ပိုင်းမှာတော့တို့ဒီအချက်လက်တွေကိုပြန်စဉ်းစားနိုင်မယ်သုံးသပ်နိုင်မယ်လို့တော့ကျွန်တော်ယူဆတယ်ကျွန်တော်အနေနဲ့ကတော့ဒီမှာရှိနေတဲ့ပြည်တွင်းအင်အားစုတွေအကုန်လုံးကိုဟလာပြန်ပြီးတော့ထိတွေ့ဖို့ဆက်ဆံဖို့ပူးပေါင်းလုပ်ဖို့ကတော့အများဆုံးဆန္ဒရှိပါတယ်
အခုလက်ရှိတို့သွားလုပ်နေကြတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေလူမှုရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ကုမှုစုစုံမျိုးလို့ရှိပါလား
ကျွန်တော်အမြင်ကတော့တို့ဒီထက်ပို့ပြီးတော့เนาะနိုင်ငံရေးရတက်တက်ကြွကြွလုပ်ဖို့လိုတယ်ပြောဖို့လိုတယ်ကျွန်တော်တို့ပြည်ပရောက်တွေကြီးပဲတုံတောင်းလုပ်ကြတာမဟုတ်ဘူးပြည်တွင်းမှာရှိနေတဲ့ဒီ88အင်အားစုတွေကိုယ်တိုင်ကတုံတောင်းဖြစ်လာတယ်ကျွန်တော်မြင်တယ်လေအခုဖြစ်နေတဲ့ဗမာပြည်မှာဟာလက်သိမ်းတဲ့ကိစ္စမြေသိမ်းတဲ့အခြေခံဥပဒေပြောင်းလဲမှုကိစ္စတွေအဲ့ဒီအချိန်ပေါ်မှာကျွန်တော်တို့အားလုံးအခုလောလောဆယ်အာဏာမရဘူးအဲ့တော့ကျွန်တော်တို့က opposition ဖြစ်တယ်အတိုက်ခံဖြစ်အဲ့တိုက်ခံဖြစ်နေတဲ့အတွက်ကျွန်တော်တို့ကပြောစရာရှိတာပြောရမှာပဲလေဒါအာဏာဆရာလည်းမလို့ဘူးဒါနိုင်ငံရေးကဟိုဒီပြည်သူလူထုကနေပြီးတော့ voice တွေကျွန်တော်ထုတ်ပေးရတယ်ကျွန်တော်တောင်းပါမယ်အဲ့အတွက်အာဏာဆရာမလို့ဘူးနိုင်ငံမှာအာဏာလို့မရဘူးဘာသာပြည်သူကိုတစ္ဆာဖောက်လို့ဖြစ်မယ်ကျွန်တော်တို့ကဒီအပြက်ကိုပြောနေကြတာမဟုတ်ဘူးတိုင်းပြည်ကောင်းစီကျွန်တော်ပြောနေတာကျွန်တော်လက်နက်ကင်ပြီးတိုက်နေကြတာမဟုတ်ဘူးဒါပေမဲ့ကျွန်တော်တို့ဗဇက်နဲ့တော့ပြောရတာဒါဒီမိုကရေစီနိုင်ငံရဲ့ကျင့်စဉ်တစ်ခုပဲဥပမာကျွန်တော်တို့အမေရိကန်ကွန်ဂရက်ကိုပဲကြည်ကြည်ဗြိတိရှပါလီမန်ပဲကြည်ကြည်ထိုင်းထွက်တော်တွေပဲကြည်ကြည်အစိုးရအဖွဲ့တွေရဲ့လုံရက်တွေကို opposition ကပြောဖို့ပြောရမှာအခု even ဒေါန်ဆန်းစုကြည်ပဲကြည်ပါဆိုအခုထွက်တော်တွေမှာသွားထိုင်းနေတဲ့ခါမှာသူပြောပြင်ဆိုခွင့်တွေကိုရှင့်ချိန်နေရတဲ့ပုံစံပေါ်နေရတယ်လေဆိုတော့အစိုးရအနေနဲ့ကအဲ့ဒီ behavior ပေါ့ဗျာအမှုချင်းကိုပြောင်းဖို့လိုတယ်ခွင့်ရေးပေးဖို့လိုတယ်ကျွန်တော်တို့ဆိုတော့ပြောရေးဆိုခွင့်ဆိုအဲ့ဒါကိုပြောတာအဲ့လိုပြောတာလေးကပြင်းထန်သွားမယ်တော်ရလေးကပို့ပြီးမှန်တယ်သူတို့ကအဲ့ဒါကို feeling ဖြစ်နေတွန်းလိုက်တယ်နက်နာတယ်ဟလာခံစားချက်ဖြစ်တယ်ဖြစ်ပြီးတော့ခါကြရင်ကျွန်တော် cooperate မလုပ်ဘူးပူပေါင်းဆောင်ရွက်မှုမလုပ်တာဟလာနော်ဒီလိုအကန့်အသတ်တွေဖြစ်လာတာတွေတော့လူတွေကဘယ်လိုဖြစ်လဲဆိုတော့ပြောရတာကိုမြင်တော်များလဲကျွန်တော်တို့မပြောဘဲနေတယ်အဲ့လိုမပြောဘဲနေရအစိုးရကိုပို့ပြီးတော့ဟိုလမ်းမကိုတွန်းပို့နေလို့ဖြစ်နေတာပေါ့
နောက်ချက်ကတော့ဒီ88အင်အားစုနဲ့ပတ်သက်လို့ပါတဲမှာခုနကကုမှုသီးစုံကမှနိုင်ငံရေးလုပ်မယ်လွတ်တော်လေးဝင်မယ်ပြောတာကပြောဆိုတာရှိတယ်ဒါပေမဲ့88ဖွဲ့စည်းကတူဥစားနှစ်ဥစားလောက်ပဲနိုင်ငံရေးဆက်လုပ်မယ်ကျွန်တော်ကတော့လူမျိုးလုပ်ငန်းတွေလုပ်မယ်ဆိုတဲ့သဘောမျိုးဝင်သွားနေတာရှိတယ်အဲ့တော့သူတို့ဘက်ကလည်းဝေဖန်လာနိုင်တာကပြပလာတဲ့အင်အားစုတွေကအစိုးရအခုလုပ်နေတာကိုအရန်အယုံလဲလုံးနဲ့ယုံနာမြန်လုံးနဲ့ဆိုတဲ့အမြင်မျိုးတွေရှိကောင်းရှိနိုင်ပါတယ်အဲ့ဒီပုံမှာကိုမသိဆို
ကျွန်တော်တို့ကယုံနာမယုံနဲ့ဆိုတာတဲ့တကူလုတ်တဲ့ဟာတွေကိုလုတ်ဖို့ပါပဲလေဆိုတော့သူတို့လည်းလုတ်တဲ့ဟာတွေလုတ်စစ်ကျင်တယ်ဟိုကပုံမှန်လေးလေးပြောရမယ်ဆိုအခုလာမယ့်2015အတွက်ကျွန်တော်တို့ပြင်ဖို့လုပ်တယ်အနည်းဆုံးလူ50လောက်ကျွန်တော်တို့ဘက်ကစစ်စစ်အင်အားဆိုတာအနည်းဆုံး50ရာနေအထက်ပေါ့ကျွန်တော်တို့ရွေးကောက်ပွဲဝင်ဖို့လိုတယ်အမတ်တွေဖြစ်နေပေါ့အဲ့အတွက်အခုဆိုရင်ပြောရရင်ဆိုတနှစ်ကျော်ကျော်ပဲကြာတော့တယ်အဲ့မှာကျွန်တော်တို့ကိုယ့်ရဲ့မဲဆန္ဒနဲ့ကိုသတ်မှတ်မယ်အဲ့ဒီမှာကိုစစီယုံရေးတွေလုပ်ရအောင်စီယုံရေးဆိုတာပြည်သူလူထုရဲ့ဘာတွေနဲ့နားတွေဘာတွေလိုချင်လဲဆိုတော့ကျွန်တော်တို့သူတေသနာလုပ်အောင်ခုပြည်ကိုကရက်တီရမယ်မဲဆန္ဒနဲ့မြေအတွက်ပြည်သူလူထုကိုလုပ်ရအောင်မယ်လေဒါအခုကျွန်တော်တို့ democratic reform ဖြစ်တဲ့အခါမှာဒီနေ့ကာလပေးထားတဲ့အခြေအနေကကျွန်တော်တို့လုပ်ရမယ်ဟာဒါပဲ အဲ့တော့အဲ့လိုဟာမျိုးတွေစလို့ဖို့အတွက်အခုကျွန်တော်တိုက်တွေ့တယ်88မျိုးဆက်တွေတွေ့တဲ့ခါကျတော့သူတို့ကိုကျွန်တော်အမတ်တွေဖြစ်စေတင်တယ်တချို့เนาะဥပမာနိုင်ငံရေးပါတီဘာဖြစ်လို့ကျွန်တော်တို့ရဲ့တာဝန်မပြီးသေးတဲ့တာဝန်အဲ့တော့တချို့ကနိုင်ငံရေးအမတ်တစ်ခုလောက်ရတဲ့ခါမှာပုဂ္ဂိုလ်ရေးကျွန်တော်တို့ဆွန့်လွှတ်မှုတွေတချို့ကျွန်တော်လုပ်ရမယ်ထပ်ပြီးတော့ပေါ့ကျွန်တော်တို့ရဲ့ပုဂ္ဂိုလ်လိုလတ်မှုတွေဆုံးရှုံးနိုင်ပါတယ်အဲ့တော့အဲ့ဒါတွေလုပ်ရမယ်နောက်တစ်ခုကကျွန်တော်တို့ဒီပြောင်းလဲမှုကြီးတွေမှာဟာလာလွတ်တော်တဲ့သွားပြီးထိုင်နေရတဲ့ပုံစံမျိုးလည်းဖြစ်ချင်းဖြစ်မယ်သောတော်ညာလေပြည်သူရဲ့ဒုက္ခဒုက္ခခက်ခဲတွေကိုပြောနိုင်တဲ့လူတွေပြောရဲဆိုရဲတဲ့လူတွေဒီလူတွေဖြစ်တယ်ပြောလို့ရတဲ့စင်မြင့်ကိုအစိုးရအနေနဲ့ဒီနေရာမှာဖန်တီးထားတယ်အဲ့ဖန်တီးတဲ့နေရာကိုကျွန်တော်တို့ကတက်ပြောရမှာပဲအဲ့တော့တို့အားလုံးလည်းကျွန်တော်တိုက်တွန်းခြင်းတယ်အခုကျွန်တော်တော်တော်များများကို live တွေ့ပါတယ်တွေ့တဲ့ဟာအဓိကကျွန်တော်ရဲ့တိုက်တွန်းချက်ကတော့2015အတွက်ပြင်ကြတော်ဆန်းစုကြည်ဘာလုပ်မလဲဆိုတာကိုစောင့်ကြည့်မနေကြနဲ့ကိုလှုပ်ရှားရှိတာတွေကိုလှုပ်ကြ2015ရွေးကောက်ပွဲကိုဝင်ဖို့ကျွန်တော်အဲ့လိုတိုက်တွန်းတဲ့ပုံစံမျိုးကျွန်တော် live ဆွေးနွေးနေပါတယ်အဲ့လိုဆွေးနွေးတဲ့အခါမှာအများစုကအဲ့ဒါကိုလက်ခံတယ်တွေးခေါ်ရခင်ဗျားလုပ်မလားဆိုမလုပ်ဘူးမလုပ်မဲ့သူကများနေတယ်ဆိုတော့အဲ့ဒါကျွန်တော်အတွက်ကနည်းနည်းစိုးရိမ်စရာဖြစ်တယ်အဲ့လိုလုပ်ထင်တဲ့လူတွေကပြပရဲပေါ်တွေကကြတော့ပြပမှာနေခဲ့ဘူးလို့ဆိုတော့နည်းနည်းမြင်ထားတဲ့အမြင်တွေရှိတာပေါ့သူတို့ကကြတော့လုပ်ထင်တဲ့နေထားရှိတယ်အဲ့လိုအဲ့လိုနှစ်ခုဖြစ်တယ်ဒီထဲမှာဖြစ်နေတဲ့အင်အားစုကအများစုပေါ့နော်88မျိုးစက်အများစုထဲမှာရွေးကောက်ပွဲတကယ်ဝင်မဲ့ဆိုတော့အင်အားစုကနည်းတယ်
အဲ့တော့အနိထာက88မျိုးဆက်မှာလည်းပြည်တွင်းပြည်ပမှာအမြင်ကွာချက်ပုံစံလို့ပြောနိုင်တ
ယ်ရှိရှိတယ်ဟုတ်တယ်အဲ့ဒါလ
ည်းအဲ့ဒါဘာကြောင့်လို့ယူဆပါလဲ
ဘာကြောင့်လဲဆိုတော့အဲ့ဒါကလည်းခုနကကိုရက်တီခဲ့တဲ့အတွေ့အကြုံတွေပေါ့နော်ကိုရက်တီဖြတ်သန်းလာခဲ့ရတဲ့အတွေ့အကြုံဒီထဲမှာရှိတဲ့ရဲဘော်တွေနဲ့လက်ရှိအခြေအနေကြီးကိုမယုံသေးတာလည်းပါမှာပေါ့လက်ရှိအခြေအနေကြီးထဲမှာအဲလောရတာခက်ခဲမယ်လို့တို့မြင်ကောင်းမြင်နိုင်တယ်ပြည်ပရောက်နေတဲ့ရဲဘော်တွေအနေနဲ့ကတော့တို့မှာဟိုလေ့လာခဲ့တဲ့ဟာတော့တို့ရဲ့အသက်အရွယ်အဲ့တော့ဒီဟာအဲ့ဒီဟာတွေကိုဒီမှာဒီလွတ်တော်ထဲမှာပြန်ပြီးတော့တို့ပေးဆက်ခြင်းနဲ့အနိထားဖြစ်နေတယ်တို့
ပြည်တွင်းမှာရှိနေတဲ့အင်အားစုတွေကရောပြည်ပမယုံကြည်တာဖြစ်နိုင်လားဥပမာဆိုပြည်ပမှာဖြစ်ခဲ့တဲ့အရင်ကိစ္စမျိုးတွေပေါ်မှာမူတည်ပြီးတော့တို့မှာကြည့်ရရှိတယ်အဲ့ဒါတွေပေါ်မှာမယုံကြည်
ဒါလည်းဖြစ်နိုင်ပါလေဒါလည်းပါတာပေါ့လေအကုန်လုံးပေါ့အထွေတွေပေါ့ဟိုလောလောဆယ်မှာတော့ဗမာတပြည်လုံးမှာဖြစ်နေတဲ့ဟာပေါ့အဲ့ဒါတော့တန်တရားဖြစ်မှုပေါ့တယောက်ကိုတယောက်တန်တရားတွေဖြစ်နေရတယ်အဲ့ဒီအနိထားကြီးကိုကျွန်တော်တို့ဟာလာတစ်ခုတီတော့ကျွန်တော်တို့ပေးရမယ်အဲ့ဒီထားကိုပြန်ပြီးကြော်လွှားနိုင်အောင်ကျွန်တော်တို့ကြိုးပမ်းနေကြရတာပေါ့နော
်ကိုမိုးသီဆုံးလည်း88မျိုးဆက်ကောင်းဆောင်တူပါ88မျိုးဆက်ကောင်းဆောင်တူအနေနဲ့လက်ရှိတွားနေတဲ့88မျိုးဆက်တွေပေါ့မျိုးဆက်တော့88ပွင့်လင်းမှမဟုတ်ပါဘူးအားလုံးကိုချုပ်ပြီးတော့ပြင်းပြပြပါအဲ့တော့ဒီအင်အားစုကြီးတစ်ခုလုံးရဲ့ net ပတ်သက်လို့ vision ပေါ့အမြင်ဘယ်လိုများရှိလ
ဲသူတို့ကဟိုဒီဘက်မှာကျွန်တော်အနေနဲ့ပထမဆုံးမြင်တာတော့လူမှုရေးပေါ့နော်လူမှုရေးစီးပွားရေးဒီ26ပြီးခဲ့တဲ့5နှစ်လောက်ပေါ့နော်ဒီပြီးခဲ့တဲ့ဆိုဆိုရဖိနှိပ်မှုတွေကြောင့်တော်တော်လေးကိုပြိုကျသွားတယ်ထိခိုက်နေတာပါလေဗျအဲ့ဒါတွေအတွက်ပြန်ပြီးဖွံ့ဖြိုးရေးလုပ်ပေးတဲ့ဒီရှိတဲ့မျိုးဆက်တွေအတွက်ဟောမှာပညာရေးဘိုင်းညီမလူမှုရေးဘိုင်းစီးပွားရေးဘိုင်းအကုန်ပြိုကျသွားတယ်ကျွန်တော်တော်တော်လေးကိုစိတ်မကောင်းဖြစ်တယ်အဲ့ဒီအတွက်ဒီ2015အတွက်အများစုကအဲ့ဒီပြတ်အခြေခံကြောင့်ရွေးကောက်ပွဲ ready မဖြစ်ဘူးဖြစ်သွားတယ်တို့အဲ့ဒီအခြေအနေကြားတွေကြောင့်ဘာလို့ဆိုတော့အဲ့တော့တို့ကိုပြန်ပြီးတော့ rehabilitation ပေါ့ဗျာပြန်ပြီးတော့ဟိုတိဆောက်ပေးဖို့ ਆ ကျွန်တော်တို့88မျိုးဆက်ကျန်တဲ့အင်အားစုတွေ88အဖွဲ့တွေရောအမျိုးသားတိမျိုးဆိုတာတာဝန်ကိုရှိတယ်။ကျွန်တော်အနေနဲ့ကတော့တို့ကလက်ရှိနိုင်ငံရေးအင်အားစုတရဖြစ်နေတို့ဖန်တီးဖို့လိုတယ်။သို့မဟုတ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်တွေဝင်ဖို့လိုတယ်။ဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တွေမှာအမတ်တွေဖြစ်နေတော့လည်းကောင်းပါတီဝင်တွေဖြစ်နေတော့ဝင်ထုတ်လည်းရတာပဲလေနိုင်ငံရေးဆက်လုပ်ဖို့ကတော့လိုအပ်နေတယ်။ဟုတ်ကဲ့
ကမ္ဘာ့ဒီဇင်ကျေးဇူးအများကြီးတင်ပါတ
ယ်။ကျေးဇူးပါ